င်းနိုင်ငံမှာတော့ပြင်သစ်ဆေးရုံစေးဝါးများဆိုင်ရာကွန်ရက်ကိုပေးပို့လာတဲ့ COVID-19 ရောဂါကာကွယ်ဆေး Pfizer BioNTech စေးဝါးတွေဒီကနေ့စနေနေ့မှာပထမဆုံးလက်ခံရရှိပါတယ်။ဥရောပတစ်ခွေလုံးပထမဆုံးကာကွယ်ဆေးထိုးမဲ့သတ်မှတ်ရဖြစ်တဲ့တနင်္ဂနွေနေ့မှာလူအုပ်၂ယုံမှာကာကွယ်ဆေးစထိုးနှံမှာပါ။ပြင်သစ်နိုင်ငံမှာတော့လူပေါင်း 1.6 သန်းကျော် COVID-19 ကူးစက်ခံရပြီးကိုဗစ်ကြောင့်လူပေါင်း 62,500 ကျော်အသက်ဆုံးခဲ့ရပါတယ်။အခုဖြစ်ပွားလာတဲ့ဗြိတိန်မှာတွေ့ရှိတဲ့ COVID virus ပိုးမျိုးစိတ်တစ်ကြောင့်ဗြိတိန်မှာနေထိုင်တဲ့သူတွေကိုကမ္ဘာတလွားခီးသွွားလာမှုတွေထိန်းချုပ်ထားပေမဲ့လို့ပြင်သစ်မှာတော့ပထမဆုံးဒီပိုးသစ်ကူးစက်မှုစမ်းသပ်စစ်ဆေးတွေ့ရှိပါတယ်လို့ပြင်သစ်အာဏာပိုင်တွေကပြောဆိုထားပါတယ်။ COVID-19 ရောဂါကာကွယ်ဆေးဝါး Pfizer BioNTech ရိုမေးနီးယားနိုင်ငံရဲ့မြို့တော်ဘူချာရက်စ်ကိုဒီကနေ့စနေနေ့မှာဆက်ရောက်လာပြီးစစ်တပ်ပိုင်းအစအဦးထဲမှာဆေးတွေကိုတင်စီထားပါတယ်။ဥရောပမှာကာကွယ်ဆေးစထိုးနှံကြမဲ့တနင်္ဂနွေနေ့မှာပဲနိုင်ငံတော်ဝန်ကဆေးရုံ၉ရုံမှာကာကွယ်ဆေးထိုးကြမှာပါ။ရုရှားနိုင်ငံမှာတော့အသက်60အထက်တည်းအတွက် COVID-19 ကာကွယ်ဆေး Sputnik V ဆေးထိုးပေးမဲ့အစီအစဉ်စနေနေ့မှာအတည်ပြုခွင့်ပြုလိုက်ပြီလို့ရုရှားကျန်းမာရေးဝန်ကြီးရဲ့ပြောဆိုချက်ကိုဒေတာတွေမှာဖော်ပြပါတယ်။ရုရှားနိုင်ငံတော်ဝန်မှာတော့လူပေါင်း3သိန်းကူးစက်ခံနေရပြီ။ပြီးခဲ့တဲ့24နာရီအတွင်းမှာကိုကူးစက်မှုအသေး 29,200 ကျော်တွေ့ရှိပြီးတော့လူပေါင်း960ကိုဗစ်ကြောင့်အသက်ဆုံးခဲ့ရပါတယ်။ဗြိတိန်မှာအခုဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးသစ်ဟာမူလပိုးထက်ကိုပိုကူးစက်လွယ်ပြီးတော့မြန်မြန်ဆန်ဆန်ကူးစက်ပြန့်နှံ့နေတဲ့အတွက်ဗြိတိန်ကနေခီးသွွားမဲ့သူတွေကိုတင်းကျပ်တဲ့စည်းမျဉ်းတွေထုတ်ထားတယ်လို့ဗြိတိန်အာဏာပိုင်တွေကပြောပါတယ်။အမေရိကန်မှာတော့ဗြိတိန်ကဆက်ရောက်လာတဲ့ခီးသွွားတွေမထွက်ခွာခင်မှာကိုဗစ် -19 ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေလုပ်ရမယ်လို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကထုတ်ပြန်တဲ့ဒီညွှန်ကြားချက်ကတော့အလာမဲ့တနင်္လာနေ့မှာစတင်အသက်ဝင်မှာပါ COVID-19 ကာကွယ်ဆေးဟာလူသားအလုံးအတွက်ဖြစ်စေရမယ်ပြိုင်ဆိုင်မှုတွေမလုပ်ကြဘဲဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းနိုင်ငံရေးသမားတွေနိုင်ငံခေါင်းဆောင်တွေနဲ့စီးပွားရေးသမားတွေကိုပုံရဟန်းမင်းကြီးကတိုက်တွန်းမိန့်ကြားလိုက်ပါတယ်။ Israel နိုင်ငံမှာတော့တနင်္ဂနွေနေ့ကနေစလို့ coronavirus ကူးစက်ပြန့်ပွားမှုကာကွယ်ရေးတနင်္ဂနွေလုံးတိုင်းတာနဲ့တတိယအကြိမ်မြောက် lockdown ချလိုက်မှာဖြစ်ပါတယ်။ဒီကန့်သတ်မှုကတော့အနည်းဆုံးသတင်းနှစ်ပတ်ကြာမြင့်မှာဖြစ်ပါတယ်။